ျွန်တော်တို့အခုလက်ရှိမြင်တွေ့နေရတဲ့အာဇန်ဒီဘိမှန်ကိုအဓိကဒီဇိုင်းဆွဲခဲ့ကြတာကဘယ်သူတွေပါလဲခင်ဗျ။
အဲ့ဒီတော့ပညာရေးဝန်ကြီးဌာနရန်ကုန်ဆက်မှုတက္ကသိုလ်ပြည်သူ့ကဌာနကနေပြီးတော့တာဝန်ပေးထားတဲ့ပုံစံထုတ်အထူးအဖွဲ့ဆိုတာရှိပါတယ်။အဲ့ဒီအဖွဲ့ကနေတာဝန်ယူပြီးတော့ပုံစံထုတ်ခဲ့တာပါ။အဲ့ဒီအထူးအဖွဲ့မှာအကြံပေးအဖြစ်ပါမောက်ခကျုံနဲ့လမ်းညွှန်ကြီးကြပ်တဲ့လူတွေအဖြစ်ပါမောက်ခနဲ့ကတိကာတွေမြို့ပြအင်ဂျင်နီယာနဲ့ပြည်သူ့ကဌာနပါမောက်ခတွေကတိကာတွေပါပါတယ်။ပြည်သူ့ကနေအင်ဂျင်နီယာအငယ်စီ12ဦးကတော့တကယ်ကိုရှေ့တန်းနေလုပ်ခဲ့တဲ့ဒီဇိုင်းတီးမပုံထုတ်အဖွဲ့ပေါ့ကျွန်တော်ကတော့အဲ့ဒီမှာဒီဇိုင်းတီးမြေခေါင်းဆောင်ဖြစ်တာဝန်ပေးရခြင်းခံရပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့လက်ရှိအာဇန်ဒီဘိမှန်ဒီဇိုင်းကဘယ်လိုမျိုးအသေးပဲဖွင့်ဆိုနားလည်လို့ရမှာပါလဲခင်ဗ
ျကျွန်တော်တို့မြန်မာနိုင်ငံမှာတော့ exterior design ခေါ်တဲ့ခေါင်းမိုးမပါတဲ့ monument တွေကဒီဘက်ခင်မှာတော်တော်ကိုနေပါပါတယ်ကျွန်တော်တို့ရဲ့မြန်မာပြည်သူကလက်ရဟန်ဆိုလို့ရှိရင်ခေါင်းမိုးကိုအသာပေးတဲ့ architecture လက်ရဖြစ်ပါတယ်။ဒါပေမဲ့ဒီတစ်ခုမှာကျတော့ကျွန်တော်တို့ကဟိုဘုံပေါက်ပြီးတဲ့နောက်ပိုင်းမှာခေါင်းမိုးမပါတဲ့ဒီဇိုင်းကိုထုတ်ပေးပါဆိုပြီးတော့တောင်းဆိုလာတဲ့အတွက်ခုလိုခန့်ညားပြီးတော့ဂုံပြုတ်မှတ်တမ်းတင်နိုင်တဲ့နိုင်ငံချက်ကြီးနဲ့ကျယ်ပွင့်တဲ့ symbolic design ကိုကျွန်တော်အဲ့ဒီပုံစံကိုရှာပြီးတင်ပြခဲ့တော့အဲလူကြီးတွေကလည်းလက်ခံပြီးတော့ဒီဆောက်ဖြစ်ခဲ့ခြင်းဖြစ်ပါတယ်။အဲ့ဒီတော့ကတော့အမှန်တိုင်းပြောရလို့ရှိရင်ဘိုးကျောင်းအောင်ဆန်းနဲ့ဂျာနဲ့ကြဆုံတဲ့လူတွေအားလုံးကိုတခုခုသင်္ကေတပြုဖို့အတွက်ကိုကျွန်တော်တို့သိပြီးတော့အားမပေးခဲ့ဘူးအားလုံးခြုံပြီးတော့တခုခုပဲတင်ပြပေးပါဆိုပြီးပြောပေမဲ့ကျွန်တော်တို့ကတော့လိမ္မာပန်းနတ်စွာနဲ့ကြဆုံနေပြီးတဲ့ခေါင်းဆောင်ကြီးကိုဦးကိုမတိမသားလေးနဲ့ထည့်ပြီးတော့ပြထားခဲ့တာပဲပေါ့
ဟုတ်ကဲ့ဟိုကျွန်တော်တို့မှတ်မိတာက1983မှာဒီမြောက်ကိုရီးယားသရှူတွေကဒီအရင်အာဇန်ဒီဘိမှန်ကိုဘုံခွဲပြီးတော့ပျက်စီးသွားခဲ့တယ်ဗောလေအဲ့ဒီနောက်မှာအခုမြင်နေရတဲ့အာဇန်ဒီဘိမှန်ကိုစောက်ခဲ့ကြတယ်ဗောအဲ့တော့ဒီမာဆာလာခင်မှာဒီအာဇန်ဒီဘိမှန်စောက်တုံးကကိုစောက်ခြင်းတဲ့ဒီဇိုင်းအတိုင်းကစောက်ခွင့်ရခဲ့သလားဘလို့အခက်ခဲတွေကြုံခဲ့ရလဲခင်ဗ
ျစောက်ခွင့်ရခဲ့တယ်လို့ခြေဘူးအဖြစ်ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီနေရာကနေမရွှေ့ပဲနဲ့ခေါင်းမိုးမပါပဲနဲ့ဆိုရင်တိတ်ပြီးတခြားရွေးချယ်စရာဒီဇိုင်းတွေမရှိပါဘူးကျွန်တော်တို့ဗမာလူမျိုးရဲ့ထုံးစံဆိုရင်ကုတင်ញိုင်းတစ်ခုကဟိုရွှေ့ဒီရွှေ့လောက်တာမျိုးတဲ့ဆိုင်မူလနေရာမှာပဲထားပြီးတော့လုံးဝကျွန်တော်ကမထိပဲနဲ့အပေါ်ကနေပြီးတော့ပုံမိုးပြီးတော့ building အစ်စ်ကိုဆောက်တာပါဆောက်ပေမဲ့အမိုးမပါဘူးဆိုတော့အလေးလာပြုတဲ့အခါမှာ backdrop အကြီးတစ်ခုလိုပါတယ်အဲ့ဒီအတွက်ကျွန်တော်ကကြောက်စာချက်ကြီးလို backdrop ကြီးပေါ့ရန်ကိုမော်ကွန်းထိုးထားတဲ့သဘောခိုင်မာတဲ့သဘောသောစာချက်ကြီးကိုဒီဇိုင်းလုပ်ပြီးတော့အလေးပြုတဲ့ဘက်ကကြည့်လိုက်လို့ရှိရင်ဒဲဘက်မှာကျဲပွင့်ညာဘက်မှာအလန်တိုင်းဆိုပြီးတော့ asymmetrical balance ဒီဇိုင်းလုပ်ခဲ့တာပါကျဲပွင့်ကလည်းတကယ်မူလဒီဇိုင်းမှာ twin ဖောက်ထားတဲ့ဖောက်ကျဲတစ်ခုခုကျဲရမရှိတော့မဲ့လွင့်ပြောက်သွားတယ်ဆိုရဲအထိပ္ပယ်ပေါ့အဲ့လိုလုပ်ခဲ့ပြီမဲ့ဟို structure အရာကောအမြန်လိုတာရောအဲ့တော့ဖောက်ကျဲအနေနဲ့မလုပ်ပဲနဲ့ကျဲကိုအဖြူချဲပြီးတော့ပဲလုပ်ခဲ့ရပါတယ
်ဟောတကယ်လုပ်ချင်တာဖောက်ကျဲလားခင်ဗျာ
မှန်ပါတယ်ခင်ဗျာပေါက်ကျဖြစ်ရုံကောက်ပေါက်သွားတဲ့အဲ့ဒီကျဲကြီးကလွင့်ပြီးတော့ကျွန်တော်အဝင်လိုင်းရဲ့ဘေးမှာမြေကြီးထဲမှာတဝက်လောက်ကျနေတယ်ပေါ့မြုပ်နေတဲ့ပုံအဲ့လိုဟာမျိုးအမှုပညာဆန်းဆန်းလှုပ်ဖို့တင်ပြခဲ့တာအဲ့ဒီအထိတော့မလှုပ်ဖြစ်ခဲ့ပါဘူးခင်ဗျဆောက်လုပ်ရေးစာဆောက်တာပါဆောက်လုပ်ရေးကော်ပိုရေးရှင်းအဲ့ဒီတော့အစိုးရဌာနပေါ့
ဟုတ်ကဲ့ခင်ဗျအဲ့တော့ဒီအာဇန်ဒီဘိမှန်ကိုဆောက်ခဲ့တုန်းကဘလို့ကြောက်သားတွေနဲ့ဆောက်ခဲ့တာပါလဲခင်ဗ
ျတကယ်ကြတော့ကျွန်တော်တို့material ကိုရွေးတဲ့အခါမှာအခုလိုပိတ်လုပ်ထားတာမျိုးတခုမှမပါဘူးခင်ဗျတကယ်ကြောက်တာအစ်စ်တွေတကူပဲပေါ့နော်အယောင်ကလည်း natural အယောင်နေကြမ်းခင်းနေရအစာအားလုံးကကြောက်တာနဲ့နောင်လဲဆေးတုပ်ဆရာမလိုတဲ့ခြေနေမျိုးပေါ့အဲ့ဒီခေတ်တုန်းကတော့အကြောင်းနှစ်ချက်ရှိပါတယ်တစ်ချက်ကတော့ FE လို့ခေါ်တဲ့ foreign exchange ရှားပါတဲ့အတွက်အခုလိုကြောက်တွေကိုတစ်ခါတစ်ခါသွင်းဖို့ဆိုရင်အရန်ကိုအချိန်ယူပြီးတော့ငွေကလည်းရှားတော့နိုင်ငံကမသွင်းပေးနိုင်ပါဘူးဒုတိယတစ်ခုကလည်းကိုလာအတွင်းမှာဆောက်တော့ဒီပစ္စည်းတွေနိုင်ငံညာကနေတွင်းလာပြီးတော့တက်ဖို့ဆင်ဖို့ဆိုအချိန်မရှိဘူးအချိန်ပြီးတော့အမီပဲပလာစာဂိုင်ပြီးဆေးတုပ်လိုက်ရတာအခုတည်းထိပဲဒီလိုပလာစာဂိုင်ပြီးနှစ်တိုင်းဆေးတုပ်နေရတော့တင့်တယ်တင်းသလောက်ကျွန်တော်တို့ဖြစ်စေချင်သလောက်မတင့်တယ်သေးဘူးလို့အဲဆိုပြရစီခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီကျွန်တော်တို့နိုင်ငံတမိုင်းအတွက်ပေါ့လေအသက်ပေးသွားတဲ့ဒီအာဇာနည်တွေရဲ့ဂုဏ်ကိုဖော်ကျူးဖို့ရဲ့နောက်တစ်ခုကနိုင်ငံသားဧည့်သည်တွေတလီတစားလာမှတ်သားဖွယ်ရာဖြစ်ဖို့ဆိုရင်လက်ရှိအာဇာနည်ဘိမှန်ကိုဘလို့အခင်းကျင်းတွေထပ်ပြီးဖြည့်ဆွတ်မွမ်းမံဖို့လိုမယ်ထင်ပါလေခင်ဗျာ
တိတ်ကောင်းတဲ့မိကွန်မှာကျွန်တော်ဟောပြောပွဲမှာလည်းဒီဟာကိုဖြည့်ပြီးတော့ပြောခဲ့ပါတယ်ဘိမှန်ကတော့အခုကတကယ် build up building ကြီးတစ်လုံးအနေနဲ့ပဲရှိနေသေးတာပါဝိညာဉ်တွေသွင်းဖို့လိုပါသေးတယ် တကယ်ကြတော့ကျွန်တော်တို့စဉ်းစားခဲ့တဲ့အထက်မှာဆိုလို့ရှိရင်ဘေးကလက်ရန်ဟာကိုကျွန်တော်ကရင်သားလို့ခေါ်ပါတယ်။အဲ့ဒီပေါ်မှာအာဇာနည်ကြီးတွေရဲ့သူ့ရဲ့အဝါဖြစ်စဉ်တွေသူ့ရဲ့လောက်ရက်တွေမှတ်တမ်းကို relief နဲ့ဖြစ်ဖြစ်သူတို့မိကုန်းတွေကိုထွင်ထူတာပဲဖြစ်ဖြစ်အဲ့ဒါမျိုးတွေနောက်တစ်ခါအာဇာနည်တဦးချင်းတဦးချင်းတဦးချင်းကို symbolic တွေကိုဒီကြောက်စာချက်ကြီးပေါ်မှာ symbolic အလေးပြုဖို့အတွက်တင်ပေးတာမျိုးလေးတွေနောက်တစ်ခါတကယ်ကြတော့ဒီအာဇာနည်ဗိမာန်ရဲ့အနောက်ကမြေကြီးကိုကျွန်တော်ကတူးပြီးတော့တမင်ကိုထားရခဲ့တာအဲ့ဒီနေရာမှာသူတို့အတွက် museum ပေါ့၆ခုဆိုပြီးတော့နေရာတွေရထားခဲ့တာရှိပါတယ်အဲ့တော့လာလေတဲ့ကျောင်းသားကျောင်းသူတွေဖြစ်ဖြစ်ဗမာပြည်သူလူထုဖြစ်ဖြစ်နိုင်ငံသားဖြစ်ဖြစ်ဒီထက်စုံစုံလင်လင်အချိန်ပေးရင်ပေးလို့ကြည်စရာဖတ်စရာမှတ်စရာတွေအဲ့မှာရလာတယ်အဲ့လိုရှိမှပဲသူတို့ရဲ့ဝိညာဉ်တွေကဒီမှာပို့ပြီးတော့ဖြည့်ဆွတ်ထားသလိုဖြစ်နေမှာပါအခုကတော့လောလောဆယ်ကတော့အဲ့ဒီဝိညာဉ်တွေမပါဘဲနဲ့ရုပ်ပစ္စည်းတခုသာသာလောက်ပဲရှိနေသေးတော့ကျွန်တော်သိအားမရပါဘူးခင်ဗျအ
ဲ့တော့ဒီလိုစိတ်ကူးအကြံစီတွေကိုဟိုသမရာကြီးဦးသိန်းစိန်ထံတင်ပြပြီးတော့လှူဆောင်သွားဖို့ရရှိပါလားခင်ဗျအ
ဲ့ဒီလိုတော့လောလောဆယ်မရှိပါဘူးခင်ဗျကျွန်တော်တို့ကတော့အရင်ကတည်းကဒါမျိုးရှိထားပြီးခဲ့တယ်ဆိုတာကိုကျွန်တော်ဟောပြောပွဲမှာဟိုကျွန်တော်တို့ team တခုလုံးကကိုစားပြုပြီးတော့ကျွန်တော်နဲ့ဇန်နဲ့အဖွဲ့သားတွေကပြည်သူ့ကပညာရှင်တွေကိုပေါ့အဓိကနောက်တချို့ journalist တွေကိုရှင်းပြပြောပြရုံပဲရှိပါတယ်
ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်